Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ19ရက်တနင်္ဂနွေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်ကြီးထိုက်ပါဇင်ဘာဘွေသမ္မတရောဘတ်မူဂါဘီကိုအာဏာရပါတီခေါင်းဆောင်အဖြစ်ကနေဖယ်ရှားလိုက်ပါပြီရာထူးကနေနှုတ်ထွက်လိုက်တဲ့လေဗနန်ဝန်ကြီးချုပ်ကဒီသတင်းပါအတွင်မှာပဲနိုင်ငံကိုပြန်မယ်လို့ပြောဆိုထားပါတယ်တရုတ်နိုင်ငံသား၏ဝန်ကြီးကတော့မြန်မာခေါင်းဆောင်အနေနဲ့ဒီကနေ့တွေ့ဆုံပြီးရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညာနိုင်တဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ရခိုင်ရေကိုသူတို့ကူညီပြီးဖြည့်ရှင်းပါမယ်လို့ပြောတယ်။နောက်တစ်ချက်ကလည်းရခိုင်မှာသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကအများကြီးလေ။ရှေ့လျှောက်လုပ်မဲ့ဟာလည်းရှိတယ်။ရေနံပိုင်လိုင်းနဲ့ gas ပိုင်လိုင်းအပြင်မြေထားလမ်းတို့ကားလမ်းတို့ဖောက်ဖို့အစည်းအဝေးနေပါရှင်။
တရုတ်မြန်မာရေးကျွမ်းကျင်သူဒေါက်တာလှကျော်စောပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်။ဒါအပြင်မြန်မာရေးတွေ့ဆုံမေးမြန်းခန်းကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ရင်ထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
ဇင်ဘာဘွေနိုင်ငံရဲ့အာဏာရဇနူးပီအက်ပါတီကသမ္မတရောဘတ်မူဂါဘီကိုပါတီကောင်ဆောင်အဖြစ်ကနေဒီကနေ့တနင်္ဂနွေနေ့မှာဖယ်ရှားလိုက်ပြီဖြစ်ပြီးဒုတိယသမ္မတဟောင်းအီမာဆန်မနန်ဂါကွာကိုပါတီကောင်ဆောင်တဲ့အဖြစ်ခန့်အပ်လိုက်ပါတယ်ဒုတိယသမ္မတမနန်ဂါကွာကိုသမ္မတမူဂါဘီကပြီးခဲ့တဲ့သတင်းဘက်ကယာရုကန်နေဖယ်ရှားခဲ့တာပါသမ္မတမူဂါဘီရဲ့ဇနီးတဲ့ Grace မူဂါဘီကိုလည်းဇနူးပီအက်အမျိုးသမီးအဖွဲ့ကောင်ဆောင်အဖြစ်ကနေရောအနာရပါတီရဲ့အဖွဲ့ဝင်အဖြစ်ကနေပါပါတီခေါင်းဆောင်ပိုင်းကနေဖယ်ရှားလိုက်ပါတယ်။သမ္မတမူဂါဘီအနေနဲ့ယာရုကဖယ်ရှားမပေးရင်တော့သမ္မတကိုဆွဆွဲပစ်တင်ဖို့လည်းဖြစ်နိုင်ခြေရှိတယ်လို့အတိုက်ခံဘက်ကလွှတ်တော်စော်အရေးမှု Innocent Gonesse က AP သတင်းအေဂျင်စီကိုပြောပါတယ်။အတိုက်ခံ MDCT နဲ့ဇနူး PF ပါတီတို့ပူးပေါင်းဆောင်ရွက်ဖို့လည်းဆွေးနွေးထားတဲ့အကြောင်းအတိုက်ခံပါတီခေါင်းဆောင်ကပြောပါတယ်။အင်္ဂါနေ့မှာမှမူဂါဘီမပြုတ်ဘူးဆိုရင်တော့မနက်မိုးလင်းတာနဲ့သမ္မတကိုဆွဆွဲပစ်တင်မှုလုပ်ငန်းစဉ်ကိုစပစ်ဖို့တေချာသလောက်ရှိတယ်လို့အတိုက်ခံပါတီခေါင်းဆောင်ကပြောပါတယ်။သမ္မတမူဂါဘီနှုတ်ထွက်ပြီးနိုင်ငံတော်ဝန်ဆန္ဒပြတောင်းဆိုမှုတွေရှိနေတဲ့အတောအတွင်းမနစ်စနေနေ့တုန်းကတော့ဇင်ဘာဘွေပြည်သူထောက်နဲ့ချီပြီးမြို့တော်ဟရီယာကလက်မတွေပေါ်ထွက်ချီတက်ခဲ့ကြတာမှာတချို့ကတော့သမ္မတမူဂါဘီရဲ့အစိုးရအိမ်တော်ကိုဥတီချီတက်ခဲ့ပါတယ်။အစိုးရအိမ်တော်မှာသမ္မတမူဂါဘီကိုနေအိမ်အခြေချုပ်ချထားပြီးယာရုကနှုတ်ထွက်ဖို့စိတ်ဆက်ဆွေးနွေးနေတာဖြစ်ပါတယ်ရှင်။
လမ်နော်ဝန်ကြီးချုပ်ဖြစ်ကနေအခုလစောပိုင်းမှာနှုတ်ထွက်ခဲ့တဲ့ဆာယက်ဟာရီရီကရှေ့လာမဲ့ဗဟုသုနေကြရင်လမ်နော်နိုင်ငံဘေရုတ်မြို့ကိုပြန်ပြီးဆော်ဒီအာရေဗျနိုင်ငံမှာသူနှုတ်ထွက်တယ်လို့ကြေညာရတဲ့အကြောင်းကိုရှင်းပြမယ်ဆိုပြီးပြောလိုက်ပါတယ်။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့ပြင်သစ်ပဲရစ်မြို့ကသမ္မတနန်းတော်မှာစနေနေ့ကတွေ့ဆုံစဉ်မစ္စတာဟာရီရီကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ပြင်သစ်သမ္မတမက်ခရွန်ကလမ်နော်နိုင်ငံရဲ့နိုင်ငံရေးအရှုပ်ထွေးမှာမစ္စတာဟာရီရီရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ကူညီပေးဖို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်။ခင်ဗျားတို့သိတဲ့အတိုင်းကျွန်တော်ယာရုကနေနှုတ်ထွက်ထားပြီးဒီကိစ္စကိုလက်မနော်နိုင်ငံမှာပြောမှာဖြစ်ပါတယ်။ကျွန်တော်အနေနဲ့ဗဟုသုနေမှာလုံမဲ့လက်မနော်လွတ်လပ်ရေးအခမ်းအနားကိုတက်ရောက်မှာပါ။လက်မနော်နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သမ္မတနဲ့တွေ့ပြီးတဲ့အချိန်ကြမှာသူ့ရဲ့အခမ်းအနားဘယ်လိုရှိလဲဆိုတာသိနိုင်မှာဖြစ်တယ်ဆိုပြီးမစ္စတာဟာရီရီကပြောသွားပါတယ်။မစ္စတာဟာရီရီကသူဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ကြောင်းကိုပြီးခဲ့တဲ့နိုမာ၄ရက်နေ့ကဆော်ဒီရုပ်သံလိုင်းကနေကြေညာခဲ့တာကြောင့်အခြေအနေတွေဟာရှုပ်ရှုပ်ထွေထွေဖြစ်ခဲ့ပါတယ်။သူယာရုကနေနှုတ်ထွက်ရတာဟာအီရန်နဲ့ဟစ်ဘိုလာအဖွဲ့ကြောင့်ဖြစ်ပြီးတော့သူ့ရဲ့အသက်အန္တရာယ်ကိုစိုးရိမ်တယ်ဆိုပြီးတော့လည်းအဲ့ဒီတုန်းကပြောခဲ့ပါတယ်။အမေရိကန်သမ္မတအိမ်ဘီတော်ကစနေနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့လေဗနွန်နဲ့ဆီးရီးယားနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတတို့စကားပြောခဲ့ကြပြီးတော့သူတို့နှစ်ဦးစလုံးကဒေသတွင်းမှာမတည်မငြိမ်ပြစ်အောင်တဲ့ Hezbollah နဲ့ Iran နိုင်ငံတို့ကိုတံပြန်နိုင်မှုအတွက်မဟာမိတ်တွေနဲ့တွဲပြီးလှုပ်ဖို့လိုတယ်ဆိုတာကိုသဘောတူခဲ့ကြကြောင်းအဲ့ဒီအခြေညာချက်မှာပြောထားပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာလာမယ့်ဗုဒ္ဓဟူးနေ့ဆီးရီးယားအရေးဆွေးနွေးပွဲအတွက်အခြေခံပြင်ဆင်မှုအနေနဲ့တူရကီနိုင်ငံအန်တာလျာမြို့ကမြေထဲပင်လယ်ပိုင်းပြေစခန်းမှာရုရှားနဲ့အီရန်နိုင်ငံခြားရေးဝန်ကြီးတွေနဲ့တူရကီနိုင်ငံခြားရေးဝန်ကြီးမဲလ်ဘင်ကာဘူဆိုဂလူတို့တွေ့ဆုံဆွေးနွေးနေကြပါတယ်။ဆီးရီးယားပြည်တွင်းစစ်အရေးမှာအီရန်ရုရှားနဲ့ဆန့်ကျင်ဘက်တွေကိုထောက်ခံထားပေမဲ့လည်းတူရကီအနေနဲ့ပြည်ပခဖြည့်ရှင်ရေးပူးပေါင်းဆောင်ရွက်မှုကိုတိုးပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်။ ဆီးရီးယားအစိုးရကိုတိုက်ခိုက်နေတဲ့သဘုံတွေနောက်ဆုံးအခိုင်အမာထိန်းချုပ်ထားရအီတလီမြို့မှာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစုံဖော်ဆောင်တဲ့အနေနဲ့ဒီသုံးနိုင်ငံတို့ကလက်နက်ကင်တပ်တွေကိုချထားပါတယ်ဒီလိုပူးပေါင်းဆောင်ရွက်မှုတွေရှိနေပေမဲ့လည်းဆီးရီးယားပြည်တွင်းစစ်မှအစ္စလာမ်အစွန်းရောက် IS အဖွဲ့နောက်သဘုံတပ်ဖွဲ့တွေကိုအနိုင်ရလာတာနဲ့အတူဒီနိုင်ငံတွေအနေနဲ့ကိုယ်ပိုင်အစီအစဉ်တွေကရှေ့တန်းကိုပို့ပြီးတော့အပြိုင်ဆိုင်ဖြစ်လာနေတာဖြစ်ပါတယ်ဒီကနေ့တင်းနင်းကနေနဲ့အန်တာလယာကဆွေးနွေးပွဲတွေကတော့အခြေအနေကိုဖြေလျှော့နိုင်ဖို့ရည်ရွယ်ပါတယ်တကယ်လို့မဖြေရှင်းနိုင်ရင်တော့သဘောထားကွဲပြားတဲ့ကိစ္စတွေကညီလာခံအထိပါလာမှာဖြစ်ပါတယ်ရှင
်အာဂျင်တီးနားရေတပ်ကသူတို့အနေနဲ့အောင်မြင်မှုမရခဲ့တဲ့ဂျိုလူးကနေဆက်သွယ်မှု9ခုကိုထောက်လှမ်းရရှိခဲ့တယ်ဆိုပြီးတော့စနေနေ့နောက်ပိုင်းကပြောကြားလိုက်ပါတယ်ဒါဟာအခုသတင်းပတ်အစောပိုင်းကပျောက်ဆုံးသွားခဲ့တဲ့ရင်းငုံတင်းပေါ်ကရေတပ်သားတွေစီကဖြစ်နိုင်တယ်လို့ပြောပါတယ်ဒီဂျိုလူးဆက်သွယ်မှုတွေဟာARA စန်ဟွာရင်ငုံတင်ဘောကရေတပ်သားတွေစီကဖြစ်နိုင်ကြောင်းဒါဟာအဲ့ဒီရင်ငုံတင်ဘောမှာပါတဲ့ရေတပ်သား44ယောက်ကဆက်သွယ်မှုပြန်ရဖို့ကြိုးစားတဲ့လက္ခဏာဖြစ်တယ်လို့တာဝန်ရှိသူတွေဘက်ကရှုမြင်ထားကြောင်းအာဂျင်တီးနားကာကွယ်ဝန်ကြီးဌာနကပြောပါရယ်ရေအောက်မှာရှိတဲ့ရင်ငုံတင်ဘောအနေနဲ့ဂျိုရုကနေတဆင့်အရေးပေါ်အချက်ပေးချက်တွေကိုထုတ်လွှင့်နိုင်တဲ့တီနီယာပြအချက်ပြဆက်ကိုရေပေါ်ကိုပို့နိုင်တယ်လို့ရိုက်တာသတင်းဌာနကပြောပါရယ်ဂျိုရုဆက်သွယ်ရေးကိုအထူးပြုလှုပ်ဆောင်တဲ့အမေရိကန်ကုမ္ပဏီကလည်းဒီအချက်ပြမီးတွေပဲကလာနေတယ်ဆိုတာကိုသိရနိုင်ဖို့အတွက်ကြိုးစားပြီးတော့ကူညီပေးနေတယ်လို့အာဂျင်တီးနားရေတပ်ကပြောကြောင်းရိုက်တာသတင်းကဖော်ပြပါရယ်အာဂျင်တီးနားရေတပ်ဟာဂျာမနီနိုင်ငံထုတ်ဒီဇယ်အင်ဂျင်တက်ဒီရင်ငုံတင်းပေါ်နဲ့ဗုဒ္ဓဟူးနေ့မှာအဆက်အသွယ်ပြတ်သွားခဲ့တာဖြစ်ပါတယ်ဒီရင်ငုံတင်းပေါ်ဟာအာဂျင်တီးနားနိုင်ငံတောင်ဘက်စွန်းကနေသူရဲ့ model platform အခြေလိုက်စခန်းကိုပြန်လာစဉ်ပျောက်ဆုံးသွားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။ရိုဟင်ဂျာအရေးမှာတရုတ်ဘက်ကပါဝင်ဖြည့်ရှင်းလို့ကြောင်းပြောဆိုထားတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ရှိဟာဒီကနေ့မှာတော့မြန်မာခေါင်းဆောင်တွေနဲ့တီးခြားတွေ့ဆုံပြီးရိုဟင်ဂျာအရေးဆွေးနွေးပါတယ်။သမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံဆွေးနွေးခဲ့တာပါ။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးတာမှာတော့ရခိုင်ပြည်နယ်တွင်ပြည်ပခအပါအဝင်ပြည်တွင်းငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့အစိုးရကသတင်းထုတ်ထားပါတယ်။မနေ့ပြန်တနင်္လာနေ့နေပြည်တော်မှာကျင်းပမဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးအဆင့်စီဝေးကိုတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိလာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးကမြန်မာခီးစင်မတိုင်ခင်ဘင်္ဂလားဒေ့ရှ်ကို၂ရက်ကြာတွားရောက်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်အရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့လည်းဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေထပ်ပြီးမထွက်အောင်တိုက်ခိုက်မှုတွေရပ်ဖို့နောက်ဘင်္ဂလားဒေ့ရှ်နဲ့ညှိဖို့မြန်မာကိုပြောဆိုထားပြီးဖြစ်ကြောင်းလည်းခီးစင်အတွင်းမှာတရုတ်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ
။我们相信在国际社会的支持和协助之下孟缅双方一定能够通过协商。
တရုတ်အပါအဝင်ဒီကိစ္စပေါ်စိုးရိမ်ကြသူအလုံးရဲ့ပူးရဲဆောင်ရွက်မှုတွေကြောင့်တိုက်ခိုက်မှုတွေရပ်ဆဲသွားပြီးတင်းမာမှုတွေလျော့သွားတာကိုတွေ့ခဲ့ရပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံတွေ့ဆုံဆွေးနွေးမှုတွေကျင်းပခဲ့ပြီးဒုက္ခသည်တွေဌာနေပြန်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့သဘောတူညီချက်တခုရမယ်လို့ခန့်မှန်းထားတဲ့အကြောင်းနဲ့ဒီတိုးတက်မှုကိုတရုတ်အနေနဲ့ဝမ်းသာကြိုဆိုကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးပြောဆိုခဲ့တာဖြစ်ပါတယ်။ဒုက္ခသည်တိတ်နေချီလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတရုတ်ဘက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးရမယ်အကြောင်းနဲ့ရိုဟင်ဂျာဒုက္ခသည်အရေးဘင်္ဂလားဒေ့ရှ်ရဲ့တုံ့ပြန်ကင်တွယ်မှုကိုချီးကျူးတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ရိုဟင်ဂျာပြည်ထနာကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံဆွေးနွေးအဖြစ်ရှာရေးကိုတရုတ်ကအားပေးထောက်ခံထားပြီးကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအကြေလဲဆွေးနွေးနိုင်မယ့်အခြေအနေမျိုးကိုကူညီဖန်တီးပေးဖို့တရုတ်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်ရှင်
။ဥရောပသမဂ္ဂနိုင်ငံခြားရေးရာမူဝါဒနိုင်ငံခြားရေးမူဝါဒရေးရာဂျီကယ်ဖက်ဒရီကာမိုဂိုရီနီနဲ့အခြားဥရောပနိုင်ငံခြားရေးဝန်ကြီးတွေဒီကနေ့တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာကျင်းပမဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲတက်ရောက်ဖို့မြန်မာနိုင်ငံကိုမတွားခင်ဘင်္ဂလားဒေ့ရှ်နိုင်ငံကုလူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဝင်ရောက်တာဖြစ်ပါတယ်။ ပဋိပက္ခတွေကိုဖြစ်ရှင်းတဲ့နေရာမှာဖိအားပေးမှုထက်ဆွေးနွေးအဖြစ်ရှာနိုင်မဲ့အခြေအနေတည်းရဲ့ဖန်တီးပေးရေးကိုပို့ပြီးချင့်ကပ်ဆောင်ရွက်နေကြောင်း EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲ Federica Mogherini ကကုလူပလောင်ဒုက္ခသည်စခန်းမှာသတင်းထုတ်တွေကိုပြောဆိုခဲ့ပါတယ
် So more than putting pressure I would say that it's our approach has always been and will continue to bebe to offer a negotiating
ဖိအားပေးတာနဲ့ဆိုင်ရင်စစ်စစ်ညီနိုင်မှုတွေဆက်လက်လှုပ်ဆောင်နိုင်မဲ့အခြေအနေမျိုးကိုဖန်တီးပေးရေးနောက်ဆောင်လွှဲလို့မရတဲ့ဒီအခြေအနေကိုကင်တွယ်ဆောင်ရွက်ဖို့အားပေးမြင့်တေးဘက်ကပို့ပြီးချင့်ကပ်လှုပ်ဆောင်နေတယ်လို့ပြောကြပါတယ်အဖြေရှာနိုင်ဖို့အတွက်တော့အာဏာပိုင်တွေမှာထောင်ဝင်ရှိပါတယ်နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ဖြေရှင်းချက်တချို့ကိုအစိုးပြုထားပြီးဖြစ်ပါတယ်အထူးသဖြင့်တော့ Coffee Annan Commission ရဲ့အစည်းအဝေးမှာဒေါ်ဆန်းစုကြည်ဘက်ကလည်းအကောင့်ထဲပေါ်ဖို့ကတိပြုထားပြီးတော့ကျမတို့အားလုံးဘက်ကလည်းဒေါ်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်ကိုထောက်ခံပါတယ်လို့ Miss Mogherini ကပြောဆိုခဲ့တာဖြစ်ပါတယ် EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲ Ranger ဒုက္ခသည်စခန်းကိုတွားရောက်တဲ့ခီးစဉ်မှာတော့ဂျမနီနိုင်ငံသားရေးဝန်ကြီး Sigmar Gabriel လည်းအတူတွားရောက်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာနေရတာကျင်းပမဲ့ဆွေးနွေးပွဲမှာလည်းဒုက္ခသည်တွေအတွက်နိုင်ငံတကာအထောက်ပံ့တွေကိုဆွေးနွေးဖို့ရှိတယ်လို့ EU ကပြောပါတယ်ခင်ဗျာ
ချီလီနိုင်ငံမှာတော့သမရသစ်ကိုဒီကနေ့တနင်္ဂနွေနေ့မှာမဲပေးရွေးချယ်နေကြပါတယ်။ဂရေကျော်တထေးကြီးဖြစ်တဲ့ဆေဘက်စတိန်ပနေရာအနိုင်ရမယ့်အလားအလာရှိနေပါတယ်။ဒါပေမဲ့လို့ဒီဇင်ဘာမှာတကြော့ပြန်ရွေးကောက်ပွဲကျင်းပစရာမလိုအပ်အောင်ထိထောက်ခံမဲ့90ရာခိုင်နှုန်းတော့ရမယ့်အခြေအနေမရှိဘူးလို့လည်းခန့်မှန်းထားကြပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံရဲ့လူငယ်ခရစ်ကတ်အသင်းဟာအာရှခရစ်ကတ်ချန်ပီယံဖြစ်သွားပါပြီ။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့ဒီအသက်16နှစ်အောင်အာရှခရစ်ကတ်ဖလာဖိုင်နယ်မှာအာဖဂန်နစ္စတန်လူငယ်အသင်းကပါကစ္စတန်အသင်းကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာအာဖဂန်လူငယ်အသင်းအနေနဲ့အသက်16နှစ်အောင်အာရှဖလာကိုပထမဆုံးအကြိမ်ရတာလည်းဖြစ်ပါတယ် ICC လို့ခေါ်တဲ့နိုင်ငံကခရစ်ကတ်ကောင်စီကအာဖဂန်နစ္စတန်နိုင်ငံကိုအခုနှစ်မှာ12ခုမြောက်အဖွဲ့ဝင်နိုင်ငံအဖြစ်လက်ခံခဲ့တာဖြစ်ပါတယ်။ဂျန်နဲ့ ICC အဖွဲ့ဝင်နိုင်ငံတွေထဲမှာတော့အင်္ဂလန်၊ဩစတြေးလျ၊ဘင်္ဂလားဒေ့ရှ်၊တောင်အာဖရိက၊နယူးဇီလန်၊ပါကစ္စတန်၊ဝက်စ်အင်ဒီးစ်၊အိန္ဒိယ၊အိုင်လန်၊စရီလင်္ကာနဲ့ဇင်ဘာဝေနိုင်ငံတွေပါဝင်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်တမ်းထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါ။အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍအလှည့်ဖြစ်ပါရယ်ရှင်။ရခိုင်ရေးနိုင်ငံတကာဖိအားတွေနဲ့မြန်မာနိုင်ငံရင်ဆိုင်နေရခြင်းတရုတ်နိုင်ငံသားဝန်ကြီးမြန်မာနိုင်ငံကိုရောက်လာတဲ့ပေါ်တရုတ်မြန်မာနိုင်ငံကြားခိုင်မာတဲ့ယဉ်ညမှုနဲ့တရုတ်ရည်တည်မှုကိုပိုပြသတဲ့သဘောဖြစ်တယ်လို့ယဉ်ညမြုံနယ်မှုစီမံကိန်းတွေအတွက်တရုတ်အစိုးရဘက်ကပိုချင်းကလာတဲ့သဘောလို့လည်းတရုတ်မြန်မာရေးလှစ်လာသူတွေကသုံးသပ်ကြပါရယ်။မြန်မာနိုင်ငံသားဝန်ကြီးနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့တဲ့တရုတ်နိုင်ငံသားဝန်ကြီးမြန်မာနိုင်ငံခီးစဉ်ပေါ်တုံ့တက်ချက်အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်နိုင်ငံနိုင်ငံသားဝန်ကြီးဝမ်ကြီးနဲ့မြန်မာနိုင်ငံသားဝန်ကြီးလည်းဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုအတွင်းမှာတော့အဓိကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားနှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးနောက်ရပ်ဝင်းနဲ့ပိုလန်မှလမ်းကြောင်းစီမံကိန်းနောက်မြန်မာနိုင်ငံဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရခိုင်ပြည်နယ်အရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာပြည်ခီးစဉ်မတိုင်ခင်မှာတော့တရုတ်နိုင်ငံနိုင်ငံသားဝန်ကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးတော့ဘင်္ဂလားနယ်စပ်ဘက်တင်းရှောင်လာတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အရေးနှစ်နိုင်ငံဆွေးနွေးခဲ့ကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အရေးမှာလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့စိုးရိမ်ချက်တွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့မြန်မာနိုင်ငံပေါ်ပြစ်တင်ရှုံချမှုတွေနဲ့အရေးယူတန်းခတ်မှုတွေပြုလို့တဲ့ဖိအားတွေနဲ့ရင်ဆိုင်နေရချိန်မှာမြန်မာနိုင်ငံကိုတရုတ်နိုင်ငံသားရေးဝန်ကြီးရောက်လာတဲ့အပေါ်တရုတ်စိုးရရဲ့အိမ်ကြီးချင်းပေါ်ခိုင်မာတဲ့တန်တမာရေးရည်တည်မှုတွေနဲ့ဒေတာတွင်တည်ငြိမ်အောင်ဝိုင်းဝန်းဆောင်ရွက်မှုကိုပြသရာရောက်တယ်လို့တရုတ်နိုင်ငံအခြေဆိုင်တရုတ်မြန်မာအရေးလေးလာကဲခတ်သူဒေါက်တာလှကျော်စောကသုံးသပ်ပါတယ
်တရုတ်ကအခုလောလောဆယ်နိုင်ငံတကာဒီပလိုမေစီပေါ့ဗျာနိုင်ငံရေးရာသူတို့ policy တွေကတော့လက်ဥမှုရှိရှိနဲ့ခတ်သွက်သွက်လုပ်လာတာပဲအဲ့တော့ဗမာပြည်အရေးကဗမာပြည်ကငြိမ်းချမ်းရေးရကိုရရမယ်လို့သူတို့ကတွက်ထားတယ်လေဗမာပြည်မငြိမ်းချမ်းရင်တော့ကြာဆုံးနိုင်ငံကြီးဖြစ်မယ်လို့သူတို့ပြောထားတာရှိတယ်နောက်နိုင်ငံသားရေးဝန်ကြီးဝန်ကြီးကကျမတတိထားမိတာဒေါ်အောင်ဆန်းစုကြည်တို့ NLD နိုင်နိုင်ချင်းကိုဗမာပြည်ကိုသွားပြီးပထမဆုံးတွေ့တဲ့နိုင်ငံသားရေးဝန်ကြီးပဲအဲတဘောကတော့ NLD အစိုးရကိုသူတို့ထောက်ခံမယ်ဆိုတဲ့တဘောအစိုးရပြထားတဲ့လူတွေဖြစ်တယ်အဲဒါကြောင့်ဒေါ်အောင်ဆန်းစုကြည်နဲ့လည်းပုံကိုရေးရရင်းနှီးနေကြပုံရတယ်အဲတော့ဒါကိုဆက်လက်ပြီးတော့အခုဘင်္ဂလားဒေ့ရှ်အရေးကတော်တော်အရေးကြီးနေတာဖြစ်တာအောင်နော်နိုင်ငံတကာရဲ့ဖိအားနဲ့ပါနေအဲဒါကိုခံနိုင်ဖို့အတွက်သူ သွားကူညီတယ်လို့ထင်ရပါတယ
်တရုတ်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေအတွက်လည်းနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြတာဖြစ်တယ်လို့ဒေါက်တာလှကျော်စောကရှုမြင်ပါတယ
်သူတို့ပြောတဲ့ထဲမှာလည်းအဲရခိုင်အရေးကိုသူတို့ကူညီပြီးဖြေရှင်းပါမယ်လို့ပြောတယ်နောက်တစ်ချက်ကလည်းရခိုင်မှာသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကအများကြီးလေရှေ့လျှောက်လုံးမဲ့ဟာလည်းရှိတယ်ရေနံပိုင်လိုင်းနဲ့ gas ပိုင်လိုင်းအပြင်မြေထားလမ်းတို့ကားလမ်းတို့ဖောက်ဖို့အစီအစဉ်တွေပါရှိတယ်အဲ့တော့အဲ့ဒီဟာတွေအတွက်ပါတခါတည်းဆွေးနွေးတယ်ထင်တယ်
အဓိကကတော့မြန်မာနိုင်ငံပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွင်းမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုနဲ့တရုတ်မြန်မာနှစ်နိုင်ငံကြားပြည်ပြတ်မှုမရှိသေးတဲ့မြစ်စုံလိုစီမံကိန်းကြီးတွေအတွက်လည်းနှစ်နိုင်ငံကြားထိပ်ပိုင်းကောင်းဆောင်တွေပို့ပြီးတော့မှဆွေးနွေးမှုတွေလုပ်လာတာဖြစ်တယ်လို့လည်းမြန်မာရေးလေလာသုံးသပ်နေတဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းသုံးသပ်ပါတယ
်တရုတ်နဲ့မြန်မာရဲ့ဆက်ဆံရေးကတော့တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အရေးကိစ္စတွေကိုတရုတ်ကကူညီမှသာလျှင်ထိထိရောက်ရောက်ဒီငွေရနိုင်မယ်ဆိုတဲ့အချက်ရဲ့အခုနောက်ဆုံးဒီရခိုင်မှာဖြစ်တဲ့ကိစ္စကုလသမဂ္ဂမှာပြုတ်ရဲ့ရည်တည်ချက်ရဲ့ဒါတွေကိုထောက်လိုက်တဲ့အခါကျတော့သူတို့ကူညီတင်တာကိုလည်းတတိယရောက်နော်စိတ်ပါလက်ပါကူညီတယ်လို့တစ်ဖက်ကလည်းသူတို့လိုချင်တဲ့ဟာပေါ့နော်ဒီကျွန်တော်တို့အဝေးကြီးကားလမ်းမရထားလမ်းမဖောက်မယ်နောက်ပြီးတော့ရခိုင်ကနေပြီးတော့ထွက်ပေါက်ရှာမယ်နောက်တစ်ခါမြစ်ဆုံရေအားအစစ်စီမံကိန်းကိစ္စနဲ့ပတ်သက်ပြီးတော့ထွက်ပေါက်တစ်ခုနော်အဖြေတစ်ခုရှာမယ်စသဖြင့်ပေါ့ဗျာတန်းတန်းဖြစ်နေတဲ့ကိစ္စတွေဒီအချိန်မှာသူကတော့ပြောဖို့ဆိုဖို့အခွင့်ကောင်းလို့ယူဆမှာပဲလေအဲ့ဒါကြောင့်မလို့သူလာတယ်လို့ထင်ပါတယ
်ဒီခန်းသားတွေအပြီးမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးတို့သတင်းစာရှင်းလင်းပွဲကိုပူတွဲကျင်းပခဲ့ကြပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါအခုတော့မြန်မာဒီမိုကရေစီအရေးတွေ့ဆုံမြင်ကန်းကိုနားဆင်ကြရပါမယ်ရှင်ဒီမိုကရေစီစနစ်စီဥတီလျှောက်လှမ်းနေတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုမှာအရေးပါတဲ့အခမ်းအနားတစ်ခုဖြစ်တဲ့စီးပွားရေးနဲ့ပတ်သက်ပြီးအပိုင်းလိုက်တင်ဆက်ပေးနေတာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အာရှရဲ့စီးပွားရေးအင်အားကြီးနိုင်ငံတွေသာမကအာရှဒေသအတွက်အရေးပါတဲ့ရေလမ်းကြောင်းကိုပါထိစပ်နေတဲ့မြန်မာနိုင်ငံအနေနဲ့နေဆက်ဖြတ်ကျော်ကုန်သွယ်ရေးတွေကိုဘလို့အထွန်းကားဆုံးအနေထားရအောင်လှုပ်ဆောင်နိုင်ပါမလဲအဲ့ဒီလိုကုံသွယ်စီးပွားလောက်ရမှာရှိရမဲ့တခြားပံ့ပိုးမှုအခမ်းအနားကိုမြင့်တင်ဖို့လိုအပ်တယ်လို့လူရင်းမြစ်စွမ်းအင်ကိုလည်းမြင့်တင်ဖို့လိုအပ်ကြောင်းအာနာယ NLD ပါတီရဲ့စီးပွားရေးအကြံပေးသူကပြောပါရယ်မြန်မာနိုင်ငံရဲ့ပြည်ပနဲ့ကုံသွဲစီးပွားရေးကိစ္စရနဲ့ပတ်သက်ပြီး NLD ဘဟုစီးပွားရေးကော်မတီအဖွဲ့ဝင်ဦးအေးလွင်ကိုဒေါက်ကင်မြို့သက်ကတွေ့ဆုံမေးမြန်းထားပါရယ်ရှင်
မြန်မာဒီမိုကရေစီအဖွဲ့ချုပ်တဲ့စီးပွားရေးဆိုင်ရာဘုတ်ကော်မတီကအဖွဲ့ဝင်တယောက်အနေနဲ့ပေါ့နော်မြန်မာနိုင်ငံဟာဆိုလို့ရှိရင်တကယ်စီးပွားရေးရအချက်ချာကျနေတဲ့ဒေတာတွေမှာရောက်နေတယ်လို့လူတိုင်းကပြောပါတယ်ဒါတကယ်လည်းဟုတ်ပါတယ်ဆိုတော့မြန်မာနိုင်ငံအင်ဂျီချင်းမှာဆိုလို့ရှိရင်အထူးလိုက်အင်ဂျီချင်း၅နိုင်ငံချင်းပေါ့နော်အိန္ဒိယနဲ့တရုတ်ဒီလိုမျိုးတကယ်ဈေးကွက်အကြီးကြီးတွေနဲ့လည်းထိစပ်နေတဲ့နိုင်ငံမှာဆိုတော့ဒီမြန်မာနိုင်ငံအိန္ဒိယနိုင်ငံတွေနဲ့ပတ်သက်ပြီးတော့ပထမဆုံးပြောပြပေးပါဘင်္ဂလားဒေ့ရှ်ရှိတယ်အိန္ဒိယရှိတယ်တရုတ်ရှိတယ်ပေါ့နော်ဒါတွေနဲ့မြန်မာနိုင်ငံဘလို့ဆက်သွယ်ဆောင်ရွက်တင့်တယ်လဲပေါ့နော်စီးပွားရေးတိုးတက်လာဖို့အတွက
်ကျွန်တော်တို့ဟာနံပါတ်1မြန်မာနိုင်ငံလက်ရှိအခြေအနေမှာနိုင်ငံတကာနဲ့ရှင်လက်ကမ advantage လို့ခေါ်တဲ့အကြံလို့နောက်တူသာဆံမယ်အဲ့တော့ကျွန်တော်တို့ကနေဂျာစင်ဆက်ဆံနေတာအနောက်ပါနေစပြောင်းဘင်္ဂလားဒေ့ရှ်ကီလိုမီတာ200ကျော်လောက်ရှိတယ်အိန္ဒိယကီလိုမီတာ1600ကျော်တရုတ်နဲ့မြောက်ခါနေပြီးတော့ဒီတာချီလေးအထိဆိုကီလိုမီတာ2100လောက်ရှိတယ်။နော်အဲ့ရနေမှာလာအိုနဲ့ကီလိုမီတာ280လောက်ရှိတယ်။လာအိုနေဆက်ဆုံးသွားတာနဲ့ယူရီယာဝိုကော့တောင်အထိကီလိုမီတာ1600ကျော်ကျော်လောက်ရှိတယ်။နော်ဒီဘက်ပင်လယ်ကြီးကလည်းကီလိုမီတာ2900ရခိုင်ကမ်းရိုးတန်းနဲ့တနင်္လာရီကမ်းရိုးတန်းနဲ့အေရီတိုင်းဒီလောက်အခြေအနေကောင်းတဲ့တိုင်းပြည်ဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနောက်ကျကျခဲ့တာကကိုညံ့လို့ဖြစ်တာပဲ။အခုအချိန်မှာတော့ကျွန်တော်တို့ကနေကြာဒေသတွေဆက်ဆက်နေတဲ့အတွက်နေကြသည့်ဓာတ်တွေမှာဖြစ်ပေါ်လာမဲ့ကုန်စည်စီးဆင်းမှုနေဆက်ဖြတ်ကျော်ကုန်စည်ဟို border trade လို့ခေါ်တဲ့ကုန်စည်စီးဆင်းမှုတွေကိုစနစ်တကျလုပ်ပြီးဖို့လိုပါတယ
်ပထမအဆုံးပေါ့နော်ဘင်္ဂလားဒေ့ရှ်နဲ့ဒီအိန္ဒိယအနောက်ခြမ်းဘက်မှာဘယ်လိုကုန်သွယ်ဆက်ဆံမှုတွေလုပ်တယ်လဲပြောပြပေးပ
ါဘင်္ဂလားဒေ့ရှ်ကပို့နေပြောရင်နှုံးတင်မြေတို့သူတို့ဂင်းကမြစ်ကမြို့ဝကျွန်းပေါ်ဒေသမှာရှိတယ်သူတို့မှာတောတောင်တောင်နဲ့နေမရှိဘူးသူတို့တိုင်းပြည်မှာလိုအပ်တာလူကြီးလည်းများတယ်သူတို့လိုအပ်တဲ့ requirement တွေဘာတွေလဲဆိုကျွန်တော်စာပေးလို့ရမယ်သူတို့လိုအပ်တဲ့အခက်အခဲတွေသူတို့လိုအပ်တာတွေကကျွန်တော်ကြားကြီးသလောက်ဥမာအိတ်ဆောက်ဖို့လမ်းဖောက်ဖို့ကြောက်ခဲတွေတောင်လိုတယ်လမ်းခင်းကြောက်တွေလိုတယ်ကျွန်တော်ဒါတွေအားလုံးကျွန်တော်ပို့တယ်အောင်ကြိုးစားမယ်အခုလဲကျွန်တော်တို့ရဲ့ရေထွက်ပစ္စည်းတွေ maintenance ကိုပို့လို့ရတယ်အိန္ဒိယလည်းအဲ့လိုပဲ India Bima Yite, India Neza Sasanija Guna, Mizura Adamanibuma, Tru Tai Bima, Lapet, Namaji Adama. Tru Taya the Chin Town was Rain Down Yuva, Lapetio, Turia Nipika Yubio, Sayame, Joni Shide, Naraka Trua, Ateza Lazari Shide, Huba Dibet Kotisuva, India Nangan Duk City. เออจํานวนอังกฤษซีดิยอมวยได้ตุยอ่ะดูจํานวนรูปกะแลทีบักก็แลจํานวนเอาไปที่นั่นนี่หุบกะกูปูได้ตีอ่ะติยกจ่อกုံย่ะติยกบักก็จ่อจํานวนรูปกะสันนี่ซ้อนနိုင်နေอินเดียก็แลสันซ้อนလို့ရတယ်နောက်တစ်ခါတိယုတ်ဘက်ကဒီကနေကျွန်တော်ရီအက်စ်ပို့ဆိုတရားတွေဆိုတော့ပြောင်းမှုတွေသွားတယ်နောက်အဲ့လိုပဲဖျက်စီးတခွားစီးเนาะကနန်းငရှင်းမြော့ရေထွက်လုပ်ငန်းတွေအားလုံးကနေတိယုတ်ပြီးသွားတဲ့အတွက်တိယုတ်ပြီးတော့ဘာပ Tito Chini Kaune or Shi Tane, Genuria Nezadi Darima, Pansaniti Kome. Narga Nezajangu and Musurale, good time be the Madame, a good type, good work, Siri Ninabima, we bring you as a Lord of Gupchen, I net. The poor Nezadi Dama Shide, Truya, Mujis I am never. Jangwe, Queen Bila, Pubido, simply. The Kitaka, no matrix of Vido Lode de Kama, Dolato, Dolani Sangubian Lue. And I'm your pupil, sir. You Nezamazule, Juan Lara. Aguzo Juan Buron Kaimadi, Chane Wewe, Kunjunahame, Julian Nezamale, Bane Wewe, Chane Wewe, Nianezamale, Kalar Rubine Wewe, Chane Wewe, Satipi, Tariu, Hirozu Suya, she a ban. Tano Siwa in Pania, Edima, a Kongu, a Lurigu Pime, a Gujaba, I descended on to Muria. I don't deep time media. Nejazi, I see the Lambasa de Kake, Tano Tapi de Mianaga, the Lambasa de Yi Kongu. Kojazi Tedarane, Nezago Yao, Nezaga Tendula Kobizule, Pimario, Kojazi Tedar Yao, Lamasa de Ricoma. No Arai Alongo, Pomu to Tema, Nosa Ajiju Jaga, Nezadi Tabita, Lamasa de Anedre, Tero Ubri Sumu Anere. Arai Alongo, Ubri Sumu O Yang Topiam.
Sara, the India Biro, the Yubu, Shibema, the Laos Net Taibo, Tarineo, a good Lozero, Tiny Akonde Muri, Matia Sinibari.
ပါမြတ်ချူချာချာတိုင်းနေရာတော့အတူပြင်ကျွန်တော်တို့ဘက်ကတိုင်းနေကိုထွက်တဲ့ထွက်ခုတော်တော်နည်းသွားတယ်မနေ့တနေ့ရနေမဲ့ကျွန်တော်တည်သလောက်ကမြောက်ဦးနေစားကကုန်းသေးဥက္ကရာကတွင်းကုန်းနေမြားနေတယ်ထွက်ကုန်းနေနေတယ်တွေ့လေးလာကြီးចောင်းသားတွေကိုသူ့ဘက်ကထွက်ကုန်းနေမြားအောင်လို့ကုန်းတုံးလုပ်ငန်းတွေလုပ်ဖို့အတူဟိုခလေးတွေရှင်းပြတာကျွန်တော်ဟိုကြားလိုက်ပြီပါတကယ်မှန်ပါတယ်ကျွန်တော်တို့ တဲ့တခြားတင်းတန်နေတော့ဗာစားကုန်းနေရဘာဖြစ်လို့ဟိုဘက်ကမသွားနိုင်မလဲဟိုဘက်ကဗီဇာဒီဘက်ကိုလာတယ်လေနော်အဲ့ဒါတွေအလုံးကကျွန်တော်တို့ပြန်လဲစဉ်းစားပြန်လဲလေ့လာဖို့လိုပါလိမ့်မယ
်ဆိုတော့အင်္ဂလိပ်ချင်းနေပြီးတဲ့အခါမှာဒီပရမအာရှဒေတာပေါ့နော်ဟိုဂျပန်ရှိတယ်ဩစတြေးလျရှိတယ်ဒီပြီးတော့အာဆီယံနိုင်ငံတွေရှိတယ်ပေါ့နော်ဒီအာရှဒေတာနဲ့မြန်မာနိုင်ငံရဲ့ဒီအာရှမှာရှိတဲ့နိုင်ငံတွေနဲ့မြန်မာနိုင်ငံကုန်သွယ်ရေးနော်ဘာတွေများလုပ်
တာအဲ့ဒါတော့အဓိကကျွန်တော်တို့သိတဲ့လောက်ကဟို electronic cost တွေစေဝါတွေလူသုံးကုန်တွေတော့ export import normatric နဲ့ဝင်လာကြပါတယ်ဒီဘက်ကတော့ကုန်ကြမ်းတွေထွက်တာများတယ်မသိခွဲစားလိုက်ထွက်တယ်ငွေတော့အလုံးလိုက်ထွက်တယ်နောက်တတုတ္တယံဇာတဒီလိုစီမီခုတ်လောက်ပဲထွက်နိုင်တယ်ကျွန်တော်တို့ဘက်က rubber ဆိုလည်းကုန်ကြမ်းပဲထွက်နိုင်တယ်ဆိုတော့ကျွန်တော်တို့ဘက်က value added လုပ်ဖို့လိုတယ်အိန္ဒိယတိုင်းပြည်တွေကတော့ဝင်လာရင်ကုန်ကြော value added တွေပဲတွက်နေတယ်ကျွန်တော်တို့တွေကနိုင်ငံခြားကိုရုပ်ဖိတ်မှုကပိုများတာပါဒါလည်းကျွန်တော်ပြန်လဲစီစဉ်ဖို့လိုပါဘာကြောင့်ဒီလိုဖြစ်တယ်လဲเนาะအဲ့ဒါမျိုးမှာငါးတွေစားငါရေရေခရိုက်ပို့မဲ့စားငါးတိတာထုတ်တဲ့လုပ်ငန်းတွေဘာလို့မလုပ်နိုင်တယ်လဲလုံတော့လုပ်ပါတယ်တော်တော်နဲတယ်ပေါ့เนาะအဲ့တော့နောက်တစ်ခါတခြားဝေးတဲ့တိုင်းပြည်မှာဥရောပတိုင်းပြည်တွေကြတော့ high tech တွေလာကြတာကွန်ပျူတာတွေ software တွေလာကြသလိုဟိုကျွန်တော်တို့ကတော့ Australia တို့ Canada တို့เนาะတရုတ်လက်ကူလာတာကျွန်တော်ကဒီ resource based industry ကိုကြီးဆိုင်ဖို့သူတို့တွေကအော်စတြေးလျဆိုတဲ့နာမည်ကြီးတယ်တက်ထူတူပေါ်ရေလုပ်ငန်းတွေရွှေတန်းစင်လုပ်ငန်းတွေကနေဒါဆိုတဲ့ဒီလိုပဲအမေရိကန်ဆိုတဲ့ဒီလိုပဲအဲ့တော့ကျွန်တော်တို့မှာတန်ဆာတာထိုက်တိစားတော့ရှိတယ်တန်ဆာတာတိုင်းသူ့ဘောထုတ်လို့ရဖို့ရှိတယ်လို့တန်ဆာတာတိုင်းသူ့ဘောထုတ်လို့မရတယ်ရှိတယ်သူ့ဘောထုတ်လို့ခွင့်ရှိတဲ့ခါကိုစနစ်ကျထုတ်ပြီးကိုကျွန်တော်တို့ကတော့အနားကျင်ပါတယ်ပြုပြင်ပြောင်းလဲပြီးကိုလိုပါတယ
်အာရှဒေသတွေမှာတကယ်တော့ဂျပန်နဲ့အော်စတြေးလျတကယ်တိုးတက်တာဒီဆက်မှုလက်မှုတိုးတက်တဲ့နေရာဆိုတော့သူတို့စီကလည်
းဒီပညာတွေရတယ်
ဒီပညာတွေရတယ်ဟုတ်ကဲ့ဆိုတော့ဒီအနောက်ဘက်မှာကြည့်မယ်ဆိုလို့ရှင်ပထမဆုံးဟိုကပေါ့နော်အနောက်နိုင်ငံတွေမှာဒီအဓိကဥရောပနဲ့ဆက်ဆံရေးပေါ့နော်ဟိုကကုန်သွယ်အဲ့ဒါနဲ့ပတ်သက်ပြီးလည်းပြောပြပေးပ
ါဥရောပကြတော့ကျွန်တော်ခုနပြော high tech တွေပဲလာကြတာပဲအမေရိကန်ဥရောပဆက်ပြောတယ်ဗျာဒါနဲ့ပါသွားဥရောပ high tech တွေလာတယ်ဥရောပအခုဘာတွေလုပ်ချင်သလဲဆိုရင် ngajor infrastructure တွေသူတို့လုပ်ချင်တယ်နောက်တခါ electrical energy power တွေ Europe လုပ်ချင်တယ်နောက်တခါ Europe ဘာတွေလုပ်ချင်လဲဆိုတော့ခုနပြောတဲ့အဆင့်မြင့်တဲ့ဈေးဝါးတွေကျွန်တော်တို့ကအိန္ဒိယချင်းတိုက်ပြီးရဲ့ဈေးဝါးတွေကိုအမီပြုတဲ့အတွက်ဟိုရေသွေးနှိမ့်တဲ့ဈေးဝါးတွေပေါ်မှာပဲသူတို့ကသုံးဆွဲခွင့်ရတယ်ရေသွေးမြင့်တဲ့ဈေးဝါးတွေသုံးဆွဲခွင့်ကိုကျွန်တော်ဖန်တီးပေးရမယ်ဘာလို့ဒါတွေအလုံးနဲ့ဈေးပေါ်ပေါ်နဲ့ဝင်နိုင်အောင်လို့အဓိကကျွန်တော်တို့တွေက IP law intellectual property တွေကိုမြန်မြန်ဆန်းဆန်းပြဌာန်းပေးရမယ်ကျွန်တော်တို့က competition law ရှင်ပြိုင်မှုဥပဒေတွေလည်းပြတော့ပြဌာန်းပေးပြီ။နောက်စားသုံးစုကာကွယ်ရေးဥပဒေဒါတွေအလုံးနဲ့ပြဒီဥပဒေနဲ့စီစစ်ပြီးမှအရေးသွေးနှိမ့်တဲ့ဈေးဝါးတွေအရေးသွေးနှိမ့်တဲ့အစားအသောက်တွေကိုကျွန်တော်တို့ကြက်မှတ်ပြီးတော့အရေးသွေးမြင့်တဲ့သုံးတဲ့ဈေးဝါးတွေပစ္စည်းတွေသုံးတဲ့အဆင့်တိအောင်ကျွန်တော်တို့ဈေးဝါးရေမူဝါဒတွေပြုပြင်ပြောင်းလဲပေးရမယ်
။အနောက်တိုင်းနိုင်ငံတွေကအဲ့ဒါပေါ့နော်အဓိကတော့ဗမာနိုင်ငံမှာလိုအပ်နေတာလဲကြက်မှတ်ရေးပြောမယ်ဆိုလို့ရှိရင်ဈေးဝါးပေါ့နော်ဈေးဝါးကိုစောစောလို့ဒီကညာနာမူပိုင်ခွင့်တွေကိုတခြားပြဋ္ဌာန်းပေးရမှာပေါ့နော်နောက်တခြားရောဒီကမြန်မာနိုင်ငံကဒီကဘာတဝမ်းနဲ့ဆက်သွယ်တဲ့နေရာမှာအခုဆိုရင်ဟိုကအဆင်အဆုံနိုင်ငံလည်းဖြစ်နေတယ်ဒီကဤပညာအစနှိမ့်ချနေတယ်ပေါ့နော်ဒီကမြန်မာနိုင်ငံနေဘာတွေပြုပြင်ဖို့လိုနေပါလဲဒီနိုင်ငံတကာကုံသွယ်ရေးနဲ့ပတ်သက်
နိုင်ငံတကာကုံသွယ်ရေးနဲ့ဖြစ်စေစီးပွားဖွံ့ဖြိုးတိုးတက်ရေးဖြစ်စေနံပါတ်ဆက်သွယ်ရေးကောင်းမွန်ဖြစ်စေအဓိကကကိုယ့်ကိုယ်ကိုအရင်ပြရမယ်ပြည်သူပဲပြရမယ်စိတ်သက်တယ်မိုက်ဆက်တွေပြရမယ်ကိုယ့်ရဲ့အသည့်တွေပြရမယ်ကျင့်ဝတ်ဘလို့ကဘာကျင့်ဝတ်လဲကိုယ့်ကျင့်ဝတ်ကိုလိုက်နာဆောင်ရမယ်ကြည်ပြည်ကြီးသားပြည်သားတဲ့အလေးကျင့်တွေလုပ်ရမယ်ကျောင်းတစ်ယောက်ဒီမနာလိုစိတ်တွေထားတာတွေကိုလျှော့ပါပြီးတော့နော်မတူတာတွေဘေးပဲတူတာတွေစုပြီးတော့တိုင်းပြည်ပုံပြိုးစုတဲ့ဘုလုပ်ရမယ်အရေးကြီးတဲ့ချက်ကကျွန်တော်ပြောရတာပညာရေးပဲပညာရေးကိုပြန်လည်ပြီးတော့ဘလို့တိုးတက်အောင်လုပ်မလဲဆိုဥစားပြရမယ်အပညာရေးက long term plan ထဲမှာပါပြီပဲ short term plan ထဲမှာ vocational training ခေါ်တဲ့လုပ်ခွင့်သင်တန်းပြန်ဖွင့်ပြရမယ်သူပြင်း nurse သင်တန်းတို့တောင်ဖွားသင်တန်းတို့လက်သမားသင်တန်းတို့ပယံသင်တန်းတို့လက်စစ်ပစ္စည်းတက်စရင်သင်တန်းတို့စသည်ဖြင့်နိုင်ငံတကာအသိအမှတ်ပြုတဲ့ပထမဆင့်ဒုတိယဆင့်တတိယဆင့်เนาะဒီအဆင့်တွေရအောင်လို့ထက်တန်းအဆင့်ထောင်ပို့ရင် diploma အဆင့်နောက်ဆုံးဘွဲ့ရတဲ့အဆင့်တွေဝက်ဒါတွေအလုံးတစ်ခေတ်တစ်ခါကအကြောင်းကြောင်းတွေကြောင့်ပိတ်ခဲ့တဲ့ဤပညာတက္ကသိုလ်တွေဤပညာထက်တန်းကျောင်းတွေဤပညာခုနပြောအခြေခံကြောင်းတွေခုနတန်းအောင်ရင်သွားလို့ရတဲ့ကြောင်းတွေကိုရန်အောင်ရင်သွားလို့ရတဲ့ကြောင်းတွေဆယ်တန်းအောင်ရင်သွားတက်လို့ရတဲ့ဖြက်လန်းနေပေါ့ဖြက်လန်းနေပေါ့ရေတိုးပေါ့နော်အဲ့ရတဲ့မှာတစ်စက်တကက်အစင်းမြင့်တက်ကတူတွေသွားနိုင်တဲ့ငကို bridge industry ခေါ်တယ်စကူးနိုင်တဲ့ဟာတွေအားလုံးပြန်တဲ့ပေါ်ထုတ်ပြီးလို့လုပ်ပါတ
ယ်မြန်မာနိုင်ငံဆိုရင်အာဆီယံဒေတာထဲမှာရှိပါတယ်အာဆီယံ10နိုင်ငံထဲမှာပါတယ်ပေါ့နော်ညတိုးတက်မှုကလည်းအနည်းဆုံးထဲမှာပါပါတယ်ဆိုတော့ဒီအာဆီယံနိုင်ငံထဲမှာတိုးတက်မှုများနေတဲ့နိုင်ငံနဲ့နည်းနေနိုင်ငံသူတို့တကယ်ပေါင်းကူးနေအောင်ကြိုးစားနေတာရှိပါတယ်မြန်မာနိုင်ငံဘက်ကလှုပ်ဖို့လိုအပ်နေတာဘာများတွေ့ပါလဲ
အဲ့ဒါဘာလဲဆိုတော့ AEC လို့ခေါ်တယ်เนาะ EFTA လို့ခေါ်တယ်သူတို့1990တဲ့ငါးခုနှစ်လောက်ကစတင်ပြီးတော့အကောင့်တွေပေါ်တဲ့အာဆီယံ6နိုင်ငံစတဲ့2020မှာသူတို့လုပ်ကြမယ် One ASEAN Country One Product ASEAN ပြောင်းလုပ်ကြမယ်ဆိုတဲ့မှာကျွန်တော်တို့နောက်ကဗီယက်နမ်နဲ့ကြောက်တက်သွားပါပြီလာအိုကမ္ဘောဒီးယားလည်းအချို့ဟာတွေလိုက်ပါဆောင်နေတယ်ကျွန်တော်တို့ကအားနည်းနေသေးတယ်အဲ့ဒါကျွန်တော်တို့ရဲ့စီးပွားရေးမူဝါဒတွေဌာနတစ်ခုနဲ့တစ်ခုပူးပေါင်းဆောင်ရွက်မှုတွေလုပ်ငန်းရှင်နဲ့အစိုးရပူးပေါင်းဆောင်ရွက်မှုတွေအားနည်းနေလို့ဖြစ်သေးတာပါအဓိကတော့ AEC ခေါ်တဲ့ ASEAN Economic Community ကိုကျွန်တော်တို့ရှင်းပြနိုင်အောင်ဝင်နိုင်အောင်ကျွန်တော်တို့ဘက်ကအသေးစားလက်စားတွေကိုအားပေးရမယ်အဲ့ဒီအသေးစားလက်စားတွေအားပေးတော့ဗဇက်ကအားပေးရတယ်လက်တွေအားပေးရမယ်ဘဏ်ကိုချေစနစ်တွေပြုပြင်ပေးရမယ်နော်သူတို့ရဲ့ဟိုအလုတ်ကైခွင်လန်းနေဖြစ်ပေါ်အောင်လို့တီထောင်တဲ့အလုတ်ကైအကြီးကြီးသေးသေးလက်လက်နောက်ဆုံးလက်ဖိတ်ဆိုင်မွန်ကားဆိုင်အစဘလို့အားပေးရမလဲဆိုတော့တကယ်အားပေးရလေးနဲ့အားပေးရတယ်မလို့တော့တော်တော့ပြီဘလို့အားပေးရမလဲဆိုတော့စတဲ့ဥမာစိုက်ရုပ်တခုထောင်မယ်စိုက်တခုဖွင့်ကျင်ရင်မြေပေါ်မှာလဲမြေလိုက်ရှာရတဲ့အလုတ်မှတ်ပုံတွေလိုက်တင်ရတဲ့အလုတ်လိုင်စင်လိုက်လျှောက်ရတဲ့အလုတ်ဒီအစတထိုင်နဲ့တနေရာထဲမှာတောင်ရွက်ပေးတဲ့ဌာနနဲ့တကယ်ပေါ်လာတယ်
မြန်မာဒီမိုကရေစီရေတွေ့ဆုံမေးမြန်းခန်းကိုနားဆင်ခဲ့ကြရတာပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္လာနေ့ည9:00နာရီကနေ 10:00 နာရီအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုည9:00နာရီခွဲမှာတင်ဆက်သွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှပေးစာများအစီအစဉ်နဲ့အထူးခြားဆန်ပြသတင်းတွေအပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုပါနှားဆင်ကြရမှာပါ။အရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနှားဆင်ကြရပါမယ်။မတ်အေးတနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOE ကိုအရင်က Radio ကနေအမြဲနားဆင်လာတဲ့သောရရှင်တွေအခုနောက်ပိုင်းမှာ Facebook ပေါ်ကနေပါနားဆင်လာပြီးတော့ Facebook ပေါ်မှာမှတ်ချက်လေးတွေလာပြီးတော့ရေးပြောလာကြတာကိုအရင်အဦးဆုံးပြောပြပေးချင်ပါတယ်။ဒီသောရရှင်တွေက VOE ကို Facebook Messenger သုံးပြီးတော့စာတို့လေးတွေရေးပို့လာတာဖြစ်ပါတယ်။ VOE ဝိုင်းတော်သားတွေစိတ်လဲချမ်းသာကိုကျမ်းမာပြီးတော့လိုရာဆန္ဒပြေဝါကြပါစေဆိုပြီးတော့သောရရှင်ဝေလင်းအောင်ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစေနော်အထူးကျေးဇူးတင်ပါတယ်။နောက်ထပ်သောရရှင်တယောက်ဖြစ်တဲ့သောရရှင်ကိုလက်ကတော့ရွှင်လန်းချမ်းမြေ့ပါစေလို့တူတူလေးရေးလာတာပါ။ဥချော်ချော်ဆိုပညာရေးဆိုတဲ့သောရရှင်ကလည်း VOE ကိုအားပေးလာတာဆယ်စုနှစ်တခုကြော်ခဲ့ပါပြီ။ဆက်ပြီးလဲအားပေးနေပါတယ်လို့ဆိုလာပါတယ်။ဒါနဲ့ဟိုနေ့ကတူနှကိုတိုင်းပြည်တချင်လေးထုတ်လွှင့်ပေးလို့အဲ့တချင်ကိုတောင်းဆိုထားတဲ့ကိုနိုင်နိုင်ကလည်းအစီအစဉ်ကိုနားထောင်လိုက်ရပုံပေါ်ပါတယ်နော်။တူနှကိုတိုင်းပြည်တချင်လေးတင်ဆက်ပေးတဲ့ VOE ကိုအထူးကျေးဇူးတင်ပါတယ်။ Million Thanks ပါလို့ရေးလာပါတယ်။လွမ်းနယ်ခင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာရွှင်လန်းစိတ်ချမ်းမြေပြီးတော့တက်တော်ရာကျော်ရှင်နိုင်ပါစေအစီအစဉ်တစ်တွေလည်းထုတ်လွှင့်တင်ဆက်ပေးနိုင်ပါစေ VOE ကိုလည်းအမြဲနားထောင်ဖြစ်ပါတယ်အစီအစဉ်တိုင်းကိုသဘောကျပါတယ်ကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုး VOE ကိုတုံ့ပြန်စာလေးတွေရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့မဖော်ပြပေးခင်မှာအနောက်တိုင်းတေးလေးတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ပြပေးခြင်းပါလေရှင်။နှစ်40တက်တန်းရှိပြီဖြစ်တဲ့တချင်းလေးတစ်ပုတ်နဲ့ဖျော်ပြပေးခြင်းတာပါ။1983ခုနှစ်နိုဗင်ဘာလ1ရက်နေ့မှာစတင်ပြီးတော့ဖြန့်ချီလိုက်တဲ့အစိုးရဘီလီဂျိုးတီဆိုထားတဲ့ Piano Man ဆိုတဲ့တချင်းလေးကိုသောရရှင်တွေကိုအမှတ်တရဖြစ်နဲ့ထုတ်လွှင့်ပေးခြင်းပါလေ။ဒီသချင်းလေးကိုဂီတာတီးပြီးတော့ဖျော်ပြနေတာကြားခဲ့ရလို့ဒီသချင်းလေးကိုသောရရှင်နေအတွက်ထုတ်လွှင့်ပေးမယ်ဆိုပြီးတော့အမှတ်ရမိပါတယ်ရှင်ဒီသချင်းကဒီ1984ခုနှစ်ဧပြီလမှာ American ပြည်အောင်စု Billboard Hot အဖြစ်ဆုံးတေးတရာဆင်းနေမှာလဲနံပါတ်25ချိတ်ခဲ့တဲ့သချင်းဖြစ်ပြီးတော့သီဆိုသူဘီလီဂျိုးရဲ့ပထမအဦးဆုံးပေါက်တဲ့သချင်းလည်းဖြစ်ပါတယ်ဘီလီဂျိုးလို့ဆိုလိုက်ရင်လည်းဒီသချင်းလေးကအမှတ်ရစေပါတယ်ရှင် Piano Man ဆိုတဲ့သချင်းကိုသောရရှင်နေအားလုံးနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ပါဦးနော်
9:00 on a Saturday. A regular crowd shuffles in. There's an old man sitting next to me, making love to his tonic and gin. Sure how it goes, but it's sad and it's sweet, and I knew it complete when I wore a younger man's clothes. La 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 la. Sing us a song, you're the piano man. Sing us a song. Night.
John at the bar is a friend of mine. He gets me my drinks for free. And he's quick with a joke or to light up your smoke. But there's some place that he'd rather be. He says, Bill, I believe this is killing me. As a smile ran away from his face. Well, I'm sure that I could be a movie star if I could get out of this place. Oh, la, 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 di-di-da. La, la. Had time for a wife, and he's talking with David, who's still in the Navy, and probably will be for life.
တို့တည်ဆူထားတဲ့လုံခဲ့တဲ့နှစ်ပေါင်း40ကပီယန်နိုမန်ဆိုတဲ့တခြင်းကိုတော်ရရှင်တွေကိုအမှတ်တရထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်တွေအချင်းချင်းမြစ်တာတိလက်ဆောင်ပေးပို့တဲ့မြန်မာတခြင်းလေးတစ်ပုဒ်ကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးဦးမှာဖြစ်ပါလိမ့်ရှင်။အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးစီမှာလေ။စစ်တပ်တွေမှာတပ်သားတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပြီးတော့စာရေးလာတဲ့တော်ရရှင်ရဲ့ရင်ဖွင့်ချက်ကိုဝေမျှပေးစီမှာလေ။ဟိုတလောတော့ကလည်းအလားတူစာမျိုးတစ်စောင်ရရှိခဲ့လို့ကျွန်တော်တို့မြန်မာပြည်ကပေးစာများရဲ့ကဏ္ဍကနေပြီးတော့ဖော်ပြပေးခဲ့ပါတယ်နော်။ဒီတစ်ခေါက်အစားကလည်းဒီတက်တွင်းမှာလုံးတဲ့ပြည့်ရတာနဲ့ကိုယ်ဆန္ဒနဲ့ကိုစစ်တပ်ကနေပြီးတော့အနားယူခွင့်မပေးပါဘူးဆိုပြီးတော့အခုလိုမျိုးသူတို့ကြုံတွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတာပ
ါကျွန်တော်ကရုံတိုင်းစစ်ထဏာချုပ်လောက်ခံတက်တက်ကတက်ချက်ကြီးအဆင့်ရှိတဲ့သူပါတက်မလုံကတောင်းဝန်ထမ်းဆောင်ခဲ့တာစစ်သက်၁၈နှစ်ရှိပါပြီကျွန်တော်မှကြုံလာတဲ့အခက်အခဲကြောင့်တက်ကနေထွက်ဖို့ကြိုးစားခဲ့ပါတယ်တက်ထဲကိုဝင်တော့ကတက်မလုံက၅ပေါင်း၅စစ်သက်၁၀နှစ်ပြည့်လို့ရှိရင်တက်ထဲမှမနေချင်လို့ရှိရင်ထွက်ခွင့်ပေးမယ်ဆိုတဲ့စာချုပ်နှစ်ခုချုပ်ဆိုထားခဲ့ပါတယ်လက်တွေ့မှာဖြစ်မလာပါဘူးလူခွင့်ချိုးဖောက်တာပဲဖြစ်ပါတယ်အဲ့ဒီနောက်မှာစေးတက်နဲ့ညှိပြီးတော့တရားဝင်စေးဘုတ်လုတ်ပြီးတော့တက်ကထွက်ဖို့ကြိုးစားခဲ့ပါတယ်ရတဲ့ညီနဲ့ထွက်တာပေါ့ဗျာဒါပေမဲ့လည်းတက်မတော်ကထွက်ခွင့်မပေးပြန်ဘူးဗျတက်မတော်မှမပျော်ရွှင်လို့ထွက်ချင်တဲ့သူတွေကိုအတင်းကျပ်ချုံနှောင်ဖမ်းဆီးအရေးယူမှုတွေလုပ်ဆောင်နေပါတယ်ဒီစစ်သည်တွေဟာနိုင်ငံတော်ပုံကန်တာလည်းမဟုတ်ပါဘူးလူသက်ဓများတိုက်တာလည်းမဟုတ်ပါဘူးအခုအရေးယူဖမ်းဆီးခံနေရတဲ့သူတွေကပင်စင်စားတွေနဲ့တက်ကထွက်ခွင့်ပြုပြီးတော့ခံစားခွင့်စားနေတဲ့သူတွေပါအားလုံးတနိုင်ငံလုံးဆိုရင်အယောက်400လောက်ရှိပါတယ်။အတင်းလိုက်ဖမ်းနေတော့ကြောက်လန့်ပြီးတော့တခြားနိုင်ငံတွေနေဆက်တွေတော်တဲ့တွေကိုပြေးကြတဲ့သူတွေများပါတယ်။စစ်တီတချို့တော့တက်ကိုပြန်ပြီးတော့သတင်းပို့ကြပါတယ်။ဆိုလိုတာကတက်မလို့ပါမနေကျင်တော့တဲ့သူတွေကိုဘာလို့ထွက်ခွင့်မပေးကျင်တာလဲ။ဒီစစ်တီတွေကိုအရေးယူပြီးတော့ပြန်လဲတာဝန်ထမ်းဆောင်ခိုင်းမယ်ဆိုတော့သူမှစိတ်မှမပါတော့တာဘာအကျိုးရှိမှာလဲ။သူတို့ကိုထွက်ခွင့်ပြုလိုက်ရင်ရောတက်မလို့ကြီးကကွယ်ပြောက်သွားမှာမဟုတ်လို့လား။တက်မလို့ကြီးကဲတွေကရောလက်အောက်ငယ်သားတွေပေါ်မှာတနာညှတာမှုမရှိတော့ဘူးလားဗျာ။စစ်သက်10နှစ်ဆိုရင်တော့နိုင်ငံသားတအုပ်ရဲ့တာဝန်ကျေပွန်ပြီလို့ထင်ပါတယ်။တာဝန်ကျေတဲ့ဒီလူတွေဒီလိုမျိုးမလုပ်သင့်ဘူးလို့ထင်ပါတယ်။အင်အားလျော့ပါဆိုလို့ရှိရင်ဒီလူတွေကစိတ်မှမပါတော့တာနိုင်ငံတော်လဆာရိတ်ခါဖြုံးတီးသလိုပဲဖြစ်နေပါပါ။အခုဆိုရင်ဖမ်းဆီးခံထားရတာတချို့စစ်သည်တွေဆိုရင်9လလောက်ရှိပါပြီ။ကျွန်တော်တို့တွေဟာတပ်မတော်ကိုချစ်တယ်လို့ပဲတပ်မတော်မှာတာဝန်ကျေခဲ့တဲ့စစ်သည်တွေပါ။ဒီစစ်သည်တွေကိုဖမ်းဆီးချုပ်နှောင်အရေးယူမှုတွေမလုပ်ဖဲနဲ့တပ်မတော်မှာထောက်ခွင့်ပြုရေးကိုလည်းတပ်မတော်အကြီးအကဲတွေကစဉ်းစားပေးစီလိုပါတယ်။အနာဂတ်ဒီမိုကရေစီနိုင်ငံတော်ကြီးမှာဒီလိုမျိုးမဖြစ်သင့်တော့ဘူးလို့ယူဆပါရတယ်။အခုလိုမျိုးအတင်းအဓမ္မဖန်ဆီးအရေးယူစစ်မှုပြန်ထမ်းဆိုတာကတော့စစ်ကြုံစနစ်ဇိုကြီးလို့ပဲပြောရမှာပါ။ဒီလိုတွေလှုပ်လေတပ်မတော်ရဲ့ဂုံတိတ်ခါညှိုးနှွမ်းလေပါ။တက်ထဲကိုဘယ်သူမှဝင်ကျင်ကြတော့မှာမဟုတ်ပါဘူး။ဘာမှအပြစ်မလုပ်ဘဲနဲ့ထောင်ကြတာနဲ့သွားပြီးတော့တူနေပါလိမ့်မယ်။တက်ကြုတ်ကြီးနဲ့တကွတပ်မတော်ကြီးကဲတွေတနာကျင်တာသောအဖြစ်ကိုယ့်ရဲ့မိမိစစ်တီတွေပေါ်မှာထွက်ခွင့်ပြုစေချင်ပါလေခင်ဗျာ။အလေးနဲ့ကိုမြတ်တရားခံပါရယ်
။ဒါကတော့စစ်တပ်မှာလှုပ်တဲ့ပြည့်ပြီမဲ့လေတက်မတော်ကထွက်ခွင့်မပေးထွက်ချင်နေတဲ့ဒီစစ်တီတွေအကလုံးဒုက္ခရောက်ရပါတယ်ဆိုပြီးတော့တက်မတော်တွေကစစ်တီတယောက်ဖြစ်ပါတယ်ဆိုပြီးတော့စာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့အပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်။တည်တောင်းလာတဲ့သောရရှင်တွေကိုလည်းအလှည့်ပေးစီပါတယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတီလက်ဆောင်ကဏ္ဍမှာတည်တဲ့ချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင်။အခုဆက်ပြီးတော့ဒေါ်ရရှင်နေကိုမြစ်တာတေးလက်ဆောင်မြမသချင်းလေးတပုန်နဲ့ထုတ်လွှင့်ပေးမှာဖြစ်ပါလိမ့်။နိုဝင်ဘာလ23ရက်နေ့မှာအသက်9နှစ်ပြည့်သွားတဲ့တသားရဲ့မွေးနေ့အတွက်မေမေနဲ့ဖေဖေတသားရဲ့ခန်းစဉ်တွေအူအူရီတီတီရီဖိုးဖိုးလေးနဲ့ဖိုးဖိုးဖွားဖွားရီမမလေးနဲ့ကိုကိုနိုနိုတို့ကတသားကြိုက်တဲ့တုံ့ပြန်ဆိုတဲ့သချင်းလေးကိုမြစ်တာတေးလက်ဆောင်ပါပါရှင်။မွေးနေ့ရှင်ရောတေးတောင်းတဲ့သူတွေရော VOA တော်ရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါရနော်ဘော်ဘီဆော့ကစန်နဲ့လွမ်းပိုင်တည်ဆူထားတဲ့ဒုံးမြန်ဆိုတဲ့မျိုးမျိုးကြွကြွ hip hop လူငယ်သချင်းလေးကိုနားဆင်ကြည့်ပါအောင်ရှင်အခုစပြီးတော့ကလည်းကလည်းကဟုတ်တာကတီလူတာချာချာပြည်နဲ့မြောက်ကဘာသူပါနဲ့မှ National တူမရဖို့တဲ့လားပေါ့ချာကောက်ကောက်ပေါ့အာအာအာဂျေကောက်ကဟာတာတဲ့လမစားတဲ့ကိုင်းချောင်းဒီကောက်ကပြီးတော့မင်းတို့ကလည်းဟာဂျေအဝတာဂျေကိုမချာဂျေအစီလမစုတဲ့ကောက်ကသချင်းလေးကိုရေးတော့မေကိုတရာဂျေလွမ်းပိုင်တည်ဆူထားတဲ့ဒုံမြန်ဆိုတဲ့တချင်ကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တည်တချင်တောင်းလွားတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမန္တလေးပိုင်းချင်းတွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒီစီစဉ်ကိုရေဒီယိုကနေပြောဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်နောက်ထပ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဒီ Radio Facebook တို့ကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet အစာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်းလင်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြကြရတာပါအခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့ဝန်ကြီးဌာနတွေ third party စနစ်ကျင့်သုံးရင်ဘာကောင်းကျိုးတွေရလာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်ပ ီးခဲ့တဲ့နိုဝင်ဘာ14ရက်နေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာကန်းကောအမတ်ဒေါ်ရင်မင်းလိုက်တင်သွင်းတဲ့အဆိုတစ်ခုကိုအမတ်15ယောက်ကထောက်ခံဆွေးနွေးပြီးသက်ဆိုင်ရာဒုဝန်ကြီးကလည်းထောက်ခံခဲ့တဲ့အတွက်အဆိုအတည်ဖြစ်ခဲ့ပါတယ်။အဲ့ဒီအဆိုကတော့နိုင်ငံတဝန်းလုံးရှိတိဆောက်ရေးလုပ်ငန်းများအားသပ်ပါတီစနစ်ကိုမှန်ကန်စွာကျင့်သုံး၍အများဆုံးအကောင့်ထည့်ဖို့ဆောင်ရွက်ပါရန်ပြည်ထောင်စုအစိုးရအားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။အဆိုနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေဒုဝန်ကြီးရဲ့ဖြည့်ရှင်းချက်တွေကိုကြည့်ရင်ဒီအဆိုဟာအလွန်ကြီးကျယ်များပြားတဲ့ဘတ်ဂျက်ငွေကြေးဆိုင်ရာကိစ္စတွေအာဂရီလိုက်စားမှုဆိုင်ရာပြဿနာတွေစသဖြင့်ကိစ္စအတော်များများနဲ့ဆက်ဆက်နေတာမို့စိတ်ဝင်စားဖို့အလွန်ကောင်းပါတယ်။ဂူဒီဘတ်အဲ့ဒီအဆိုနဲ့ဆိုင်တဲ့ကိစ္စအကြောင်းဆွေးနွေးသုံးသပ်ကြည့်ကြရအောင်ပါ။
ကံကောအမတ်ဒေါ်ရမင်းလိုင်ကအစိုးရကနေဗန္နာငွေအမြောက်အများအကုန်ကျခံပြီးလုပ်နေတဲ့တိဆောက်ရေးလုပ်ငန်းတွေအရေးအသွေးမပြည့်မီပဲတိုင်းပြည်ဗန္နာငွေအလဟတဆုံးရှုံးလေလွင့်နေတာကိုအမြန်ဆုံးကာကွယ်တားဆီးဖို့အတွက်ဒီအဆိုကိုတင်ရတာလို့ဆိုပါရယ်အဆိုကိုထောက်ခံဆွေးနွေးတဲ့တနက်ပင်အမတ်ဦးမြင့်ဦးကခေတ်ဆက်ဆက်အစိုးရရဲ့လက်ထက်မှာတိုင်းပြည်အတွက်လိုအပ်တဲ့လမ်းဒဒအဆောက်အုံဆယ်မြောင်းတာတမန်စတာတွေစောက်တဲ့အခါကိုရိုင်းဘတ်ဂျက်ရေးဆွဲကိုရိုင်းတိဆောက်ကိုရိုင်းကြက်မှတ်ကိုရိုင်းစစ်စေးလုပ်ခဲ့ကြတဲ့အတွက်တိတ်မကြခင်ပြန်ပြက်စီးတာနောက်ထပ်ဘတ်ဂျက်ထပ်တောင်းတာတွေကြောင့်ပြည်သူဗန္နာတွေအဟောတိကံဖြစ်နေတယ်လို့ဆိုပါရယ်ဒါဒီမကသူ့မဲဆန္ဒနယ်ကတရား14စင်းဆိုရင်လဲစောက်ပြီးတစ်နှစ်အတွင်းရိုရင်းပြက်စီးလာတယ်ဆိုပြီးလက်တွေ့ထောက်ပြခဲ့ပါရယ်ဒီအဆိုနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အမတ်တိုင်းကထောက်ခံခဲ့ကြတာပါအခုလိုဆွေးနွေးချက်တွေနဲ့ပတ်သက်ပြီးစောက်လို့ရည်ဒုဝင်ကြီးဦးကျော်လင်းရဲ့ပြန်လည်ရှင်းလင်းချက်ကပိုးပြီးစိတ်ဝင်စားဖို့ကောင်းပါတယ်။သူက third party စနစ်ကိုလိုလိုချင်းချင်းလက်ခံကျင့်သုံးသွားမယ်အပြင်စောက်လို့ရည်ဝင်ကြီးဌာနကိုလည်း3နှစ်အတွင်း regulatory body ဖြစ်အောင်ပြောင်းလဲဆောင်ရွက်သွားမယ်ဖြစ်တဲ့အကြောင်း contract လုပ်ငန်းတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ contractor တွေဆောင်ရွက်နိုင်ဖို့လှုပ်ဆောင်သွားမယ်ဆိုပြီးဖြစ်ပါတယ်။သူဆိုလိုတာကလက်ရှိစောက်လို့ရေးဝင်ကြီးဌာနအနေနဲ့အစိုးရဘတ်ဂျက်တွေနဲ့လုတ်ကင်ဆောင်ရွက်နေရတာတွေရှိသေးတယ်။ဒီလိုအခြေအနေမှာလွှတ်တော်ကတိုက်တွန်းတဲ့ third party စနစ်ကျင့်သုံးပြီးအစစ်အစေးခံနိုင်အောင်လုပ်သွားမယ်။ဒါဒီမကနောက်ဆိုရင်စောက်လို့ရေးဝင်ကြီးဌာနအနေနဲ့ကိုယ့်ဘာသာကိုစောက်လို့ရေးလုပ်ငန်းတွေလုပ်တော့မှာမဟုတ်ဘူး။ regulatory body အနေနဲ့ပဲလုပ်ငန်းတွေပြီးစီအောင်ဆောင်ရွက်သွားမယ်။အဲ့ဒါကို၃နှစ်အတွင်းအကောင့်ထည့်ဖော်မယ်လို့ဆိုသွားတာပါ။
တကယ်လဲရှေ့အာဏာရှင်အစိုးရတွေလက်ထက်ကိုကြီးလိုက်ရင်ဝန်ကြီးဌာနတွေဆိုတာကိုယ့်ဘတ်ဂျက်တွေကိုကိုယ်ကိုယ်တိုင်သုံးဆွဲတဲ့ဌာနတွေဖြစ်မှန်းမသိဖြစ်လာနေတာကြာပါပြီ။ဆောက်လို့ရေးဆိုဆောက်လို့ရေးလုပ်ငန်းတွေကိုယ်တိုင်လုပ်ဆက်မှုဆိုစေယုံလုပ်ငန်းတွေကိုယ်တိုင်လုပ်စီပင်ဆိုလမ်းခင်းရေမြောင်းဖောက်အမိုက်သိမ်းကိုယ်တိုင်လုပ်ဆိုတဲ့စနစ်မျိုးပါ။ဒီလုပ်ငန်းတွေကိုကိုယ်တိုင်လုပ်ကင်ကြတဲ့အတွက်အစင်းစင်သောဌာနဆိုင်ရာဝန်ထမ်းတွေဟာလုပ်ငန်းတွေထဲပါဝင်ပတ်သက်လုပ်ကင်မှုတွေရှိလာပါတယ်။ဝန်ကြီးဌာနကလုပ်ငန်းတွေအတွက်လိုအပ်တဲ့ကုန်ကျန်းတွေကိုသွင်းရတာတချို့လုပ်ငန်းတွေအတွက် contract စ contract ရယူလုပ်ကင်တာစတာတွေကိုကိုယ်တိုင်တော်၎င်းကိုယ့်ရဲ့မိသားစုဝင်တွေရဲ့နာမည်တွေနဲ့တော်၎င်းလုပ်ကင်ကြပါတယ်။ကိုယ့် budget ကိုယ်ကိုယ်တိုင်ယာရသတ်မှတ်သုံးဆွဲရတာဖြစ်လေတော့ကိုယ့်အတွက်မျက်စုံအောင်သာအဓိကအခြားဘာမှဂရုစိုက်စရာမလိုတဲ့အနေအထားမျိုးနဲ့နှစ်ပေါင်းများစွာဖြတ်သန်းလာခဲ့ကြတာဖြစ်ပါတယ်
။ကိုယ့်ဌာနအတွက်ကိုယ်တိုင်ပစ္စည်းတင်သွင်းသူ contract စ contract လုပ်ပြီးအကျိုးမြတ်ရယူတာအပြင်အချားပြင်ပေါက်ကို contract ပေးရတော့လေလက်ငွေယူပြီးလောက်ကိုင်းတဲ့အလေအထလဲကြဲကြဲပြန့်ပြန့်ထွန်းကားလာပါတယ်။ဒါကိုပိုဆိုးစေတာကတော့အရေးအသွေးနဲ့ကုန်ကြစရိတ်ပုံမှန်ဟုတ်မဟုတ်စစ်ဆေးတဲ့ third party စနစ်ရှိမနေတာပါ။ဒီလိုအကြောင်းအကျောင်းတွေကြောင့်လဲအာဏာရှင်တွေအုပ်စိုးခဲ့တဲ့ခေတ်ကာလတစ်လျှောက်လုံးနိုင်ငံဗန္နာငွေကြီးအမြောက်အများကုန်ကြခဲ့တဲ့လောက်လမ်းတံတားဆက်ယုံလျှက်စစ်စရဲအခြေခံအဆောက်အုံကောင်းကောင်းတွေမပေါ်ထွက်ခဲ့တာပါ။တကယ်ပေါ်ထွက်ခဲ့တာကတော့ကျေပြန့်နဲ့အချင်းပြက်ခြားစားမှုဝင်ကြီးနဲ့ဌာနဆိုင်ရာအရာရှိကြီးတွေအကြီးအကျယ်ကြွယ်ဝချမ်းသာမှုစတာတွေပဲဖြစ်ပါတယ်။အခုဝင်ကြီးဌာနတွေမှာ third party စနစ်ကျင့်သုံးခဲ့မယ်ဆိုရင်စောက်လို့ရေးဒုဝင်ကြီးပြောတဲ့ဝင်ကြီးဌာနတွေဟာ regulatory body အဖြစ်ပြောင်းလဲနိုင်ခဲ့မယ်ဆိုရင်ရလာမယ့်ကောင်းကျိုးကတော့အများကြီးပါပဲ။အဓိကကောင်းကျိုးကတော့တိုင်းပြည်ဗန္နာငွေကုန်သလောက်ကုန်ရကြိုးနှက်တဲ့လန်တရာဆက်ယုံအဆောက်အုံအဆရှိသဖြင့်အရေးအသွေးကောင်းတွေရလာမှာပါဒုတိယတစ်ခုကတော့အစိုးရဟာအစိုးရအလုပ်ကိုပြီးပြီးပြင်းပြင်းလုပ်လာနိုင်မှာဖြစ်ပါတယ်အရင်အာဏာရှင်အစိုးရအဆက်ဆက်ကနေဒီကနေ့အချိန်ထိအစိုးရဝင်ကြီးဌာနတွေဟာသူတို့လှုပ်တင်လှုပ်ထိုက်တဲ့အလုပ်သူတို့မလုပ်ဘဲမလှုပ်တင်တဲ့ငွေကိုင်းသုံးဆွဲရတဲ့လုပ်ငန်းပေါင်းစုံကိုလုပ်နေပြီးအစိုးရရန်တရားမလိုအပ်ဘဲကြီးထွားနေတာကြပါပြီအဲ့ဒီပြဿနာတစတစပြေလည်သွားနိုင်ပါတယ်။နောက်ပြဿနာတစ်ခုကကိုယ့်ဘတ်ဂျက်ကိုယ်ကိုယ်ကင်တုံးရတာနည်းလေလေ အာဂရီလိုက်စားဖို့အခွင့်အလမ်းနည်းလေလေဖြစ်ပါတယ်။ဒီအတွက်အကျင့်ပြတ်ခြားစားမှုကိုလည်းရှော့ချနိုင်ပါလိမ့်မယ်။နောက်ထပ်ကောင်းကျိုးတစ်ခုကတော့လက်ရှိအစိုးရဝန်ကြီးဌာနကလုပ်နေတဲ့စောက်လုပ်ရေးလုပ်ငန်းကြီးတွေဝန်ဆောင်မှုလုပ်ငန်းတွေကိုပုဂ္ဂလိကလုပ်ငန်းရှင်တွေလုပ်ခွင့်ရမှာဖြစ်တဲ့အတွက်ပုဂ္ဂလိကလုပ်ငန်းတွေလည်းကြီးထွားတိုးတက်လာစေမှာဖြစ်ပါတယ်။ပုဂ္ဂလိကလုပ်ငန်းကျယ်ပြန့်ကြီးထွားလာခြင်းဟာတိုင်းပြည်စီးပွားရေးအတွက်ရောအလုပ်ကိုင်ဖန်တီးရေးအတွက်ပါကောင်းတဲ့လက္ခဏာဖြစ်စေမှာပါ။
နောက်ထပ်ကောင်းကျိုးတစ်ခုကတော့အရေးအသွေးစစ်ဆေးတဲ့ third party စနစ်အကောင့်ထဲပေါ်မဲ့ကုမ္ပဏီတွေလုပ်ငန်းတွေထွန်းကားလာမဲ့ကိစ္စပါ။လက်ရှိမှာမရှိသလောက်ဖြစ်နေတဲ့အဲ့လိုကုမ္ပဏီအမျိုးအစားတွေနိုင်ငံတကာနီးတူပေါ်ပေါက်ထွန်းကားလာအောင်အားပေးဖို့လိုပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အစိုးရဝန်ကြီးဌာနအနေနဲ့ third party စနစ်အကောင့်ထဲပေါ်မဲ့အပြင်၃နှစ်အတွင်းအစိုးရအလုပ်ကိုပဲပြည်ပြည်ပြင်းပြင်းလုပ်မဲ့ regulatory body အဖြစ်ပြောင်းမယ်ဆိုတဲ့ကိစ္စဟာအစိုးရရန်တရာအတွင်းကောင်းမွန်တဲ့တော်လှန်ပြောင်းလဲမှုတစ်ခုဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင
်ရခိုင်မြောက်ပိုင်းပြည်ပခလွန်ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စရပ်တွေကိုမကြာခင်မှာစတင်ဆောင်ရမယ်လို့အစိုးရအာဏာပိုင်တွေဘက်ကပြောဆိုထားပါတယ်ဒုက္ခသည်တွေကိုပြန်လည်လက်ခံရုံနဲ့မပြီးရွေးနဲ့နောက်တော့မှအလားတူကြမ်းဖက်မှုတွေနဲ့ပြိပခတွေထပ်မံမဖြစ်ပွားရအောင်နောက်ဒိသကံအားလုံးရဲ့ဘဝအနာဂတ်တွေစိတ်ချလုံးညုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရွက်ပေးရမှာဖြစ်ပါတယ်ပြိပခတွေထပ်မဖြစ်ဖို့နဲ့ဒိသကံအားလုံးရဲ့ဘဝနှောင်ရေးပါရှိစေဖို့မှာဘာတွေများပြင်ဆင်ဆောင်ရွက်ထားဖို့လိုပါမလဲဒီအကြောင်းကိုတော့အခုအင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြတ်တော်ရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်တော်ဖို့ကိုရဲ့အမြင်ကိုမိမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အင်္ဂါနေ့ညအတိုင်းရတဲ့ line ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနှားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့အာရဗ်စော်ဘွားများပြည်ထောင်စုဒူဘိုင်းမြို့ကနိုင်ငံတကာလေယာဉ်ပြပွဲမှာစိန်ကာရက်9000ကိုအသုံးပြုထားတဲ့စိန်ချဲလေယာဉ်တစ်စီးကိုပြသထားပါတယ်ဒီချိန်ထဲမှာပဲအဲ့ဒီမြို့မှာကကမ္ဘာကုန်သွယ်ရေးစင်တာမှာကျင်းပနေတဲ့နိုင်ငံတကာကားပြပွဲမှာတော့ဒေါ်လာတသန်းတန်ရွှေကွတ်ထားတဲ့စိန်ခံကားတစ်စီးကိုပြသထားပါတယ်အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်အာရဗ်စော်ဘွားများပြည်ထောင်စုဒူဘိုင်းမြို့ကနိုင်ငံတကာလေယာဉ်ပြပွဲမှာစိန်ကရက်9000ကိုအသုံးပြုထားတဲ့စိန်ချဲလေယာဉ်တစ်စီးကိုပြသထားပါတယ်။အခုလိုမျိုးစိန်ချဲတာတွေကိုဇိန်ခန်ကဘန်ဒလီရိုးရိုက်စ်နဲ့ဇိန်ခန်ရွက်လီကြီးတွေမှာလှုပ်ခဲ့ပူးပေမဲ့လေယာဉ်မှာလှုပ်တာမျိုးကဒါပထမဦးဆုံးဖြစ်ပါတယ်။လူစင်မအခြေဆိုင်ရောင်ဘူလူးစိန်ခန်ကုမ္ပဏီကသူတို့ရဲ့လေယာဉ်တစ်စီးဖြစ်တဲ့ Sankin လို့နာမည်ပေးထားတဲ့လေယာဉ်ကိုအခုလိုစိန်ချဲပြခဲ့တာပါ။ကိုပိုင်လေယာဉ်စီးနိုင်တဲ့တထေးချင်းရှင်လိုက်ရင်စိန်ချဲထားတဲ့လေယာဉ်စီးတာလို့ပြောလို့ရအောင်အခုလိုဖန်တီးလိုက်တာလို့ရောင်ဘူလူးစ်ကုမ္ပဏီတာဝန်ရှိသူတူကပြောပါတယ်။အခုလိုစိန်ချဲလိုက်တဲ့အတွက်လည်းအယောင်ဆုံးပြန်နေတာကိုမြင်ရတယ်လို့လည်းပြောပါတယ်။နှစ်နှစ်တခါကျင်းပတဲ့ဒီပွဲမှာပြသသူပေါင်း1200ကျော်ပါဝင်ပြီးလူ9000ကျော်တက်ရောက်ခဲ့ပါတယ်။ဒါပေမဲ့လေအာရဗ်နိုင်ငံတွေရဲ့တန်တမန်ဆက်သွယ်တာကိုဖြတ်တောက်ခံထားပြီးပိတ်ဆို့ခံထားတဲ့ကာတာနိုင်ငံကကာတာလေကြောင်းလိုင်းကတော့ပါဝင်ပြသနိုင်ခြင်းချင်းမရှိပါဘူး။အရင်တုန်းကတော့ကာတာလေကြောင်းလိုင်းကနောက်ဆုံးပေါ်လေယာဉ်တွေပြသပြီးအကြီးအကျယ်ပါဝင်ဆင်နွှဲလေးရှိပါတယ်ရှင်။
ဒီချိန်ထဲမှာပဲ RS ဆော်ဘွားများပြည်တော်စုဒူဘိုင်းမြို့ကကမ္ဘာကုန်သွယ်ရေးစင်တာမှာကျင်းပနေတဲ့နိုင်ငံတကာကားပြပွဲမှာတော့ဒေါ်လာတသန်းတန်ရွှေကွတ်ထားတဲ့စိန်ခံကားတစ်စီးကိုပြသထားပါဗျ။အဲဒီကားနာမည်ကိုရွှေလို့နာမည်ပေးထားပြီးတော့ဂျပန် Nissan GT-R ပြိုင်ကားအမျိုးအစားဖြစ်တဲ့အပြင် Cool Racing ကုမ္ပဏီကရွှေဈေးတုပ်ပြီးအနုလက်ရာကနှုတ်တွေကိုအချိန်ကုန်ခံပြီးကားတစ်စီးလုံးမှာထွင်ထားတာပါ။ကားနောက်ဖုံးမှာတက်ဆင်တဲ့ Spoiler ပေါ်မှာလည်းကနှုတ်တွေရေးထွင်ထားပါဗျ။ဒီကားကိုကနှုတ်ဆွဲတဲ့လူကတယောက်တည်းဖြစ်ပြီးတော့လက်နဲ့ဆွဲထားတာပါလို့ကုမ္ပဏီတာဝန်ရှိသူတို့ကရှင်းပြပါဗါး။အခုချိန်ထိတော့ဝယ်မဲ့သူမရှိသေးပေမဲ့တရုတ်နိုင်ငံ RS ဆော်ဘွားများပြည်တော်စုနဲ့ အရှိတောင်အာရှနိုင်ငံတွေကစုံစမ်းသူတွေအများကြီးရှိတယ်လို့ပြောပါတယ်။နှစ်နှစ်တစ်ခါကျင်းပတဲ့ဒီကားပြပွဲမှာပြသသူပေါင်း130ကျော်ရှိပြီးတော့ကဘာတဝမ်းကလူပေါင်းတသိန်းကျော်လာရောက်ကြည့်ရှုခဲ့ကြပါတယ်။ပြပွဲကိုတော့နိုဝင်ဘာလ14ရက်ကနေ18ရက်နေ့အထိကျင်းပခဲ့ပါတယ်ခင်ဗျာ။
ဒီနိုင်ငံကစွန့်စားရတာကြိုက်တဲ့သူတယောက်ဟာအစ္စတန်ဘူးမြို့မှာရှိတဲ့ထင်ရှားတဲ့ဂါလာတာမျိုးစင်ပေါ်ကနေခုန်ချပြခဲ့ပါဗါတယ်အသက်44နှစ်အရွယ်ဆန်စကီခိုခါကအမြင့်ပေ118ပေရှိတဲ့မျိုးစင်ပေါ်ကနေအလွတ်ခုန်ချပြီးတော့လေထီဖွင့်ခဲ့တာပါဆန်စကီခိုခါဟာ400စုအတွင်းမှာပထမဦးဆုံးအဲ့ဒီမျိုးစင်ပေါ်ကနေခုန်ချသူလည်းဖြစ်ပါတယ်ဒီမျိုးစင်ကို1348ခုနှစ်ကလေးကစောက်ခဲ့တာဖြစ်ပြီးအင်စတန်ဘူးမြို့မှာခီးသွွားဧည့်သည်တွေကိုအဓိကဆွဲဆောင်တဲ့နေရာတစ်ခုလည်းဖြစ်ပါတယ်။မြို့အမည်ဆုံးနေရာမှာတည်ရှိတဲ့အတွက်လည်းတမျိုးလုံးကိုပပလည်းတည်ကြမြင်ရပါတယ်။စောက်ပြီးပြီးချင်းအချိန်မှာတော့အင်စတန်ဘူးမြို့မှာအမည်ဆုံးအဆောက်အုံဖြစ်ခဲ့ပါတယ်။ Ottoman Empire ခေတ်ကတော့ဒီမျိုးစင်ကိုမိခင်အဖြစ်အသုံးပြုခဲ့ပါတယ်။ခိုခါဟာကဘာအနှံ့ကနေရတော်တော်များများမှာအခုလိုစွန့်စားခုန်ချပြခဲ့ပြီးတော့အနာဂတ်မှာအခုလိုစွန့်စားရတဲ့အားကစားနည်းတွေတူရကီမှာထွန်းကားလာစေဖို့အခုလိုလှုပ်ပြတာဖြစ်ကြောင်းပြောပါရယ်အခုအစည်းအဝေးကိုတူရကီယဉ်ကျေးမှုဝန်ကြီးဌာနနဲ့အင်စတန်ဘူးမြို့စီပင်ကပံ့ပိုးကူညီခဲ့တာပါရှင်ကဘာတလွားထူးခြားဆံပြသတင်းတွေကိုနားဆင်ကြကြရတာပါ view မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်တနင်္လာနေ့မနေ့ radio အစီအစဉ်ကိုတော့ line 2 meter 30 40 49 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမတင်ကြီးထိုက်ပြောပြပေးပါမယ်ရှင
်ဇင်ဘာဝေသမ္မတ Robert Mugabe အနေနဲ့ယာဒုကနှုတ်ထွက်မလားဒါမှမဟုတ်လေဆွတ်ဆွဲပြစ်တင်မှုနဲ့ရင်ဆိုင်မလားဆိုတာကိုရွေးဖို့မနေ့ဖြန်တနင်္လာနေ့နေ့လယ်ထိအာနာယဇနုဖီယပါတီကပြောဆိုထားပါတယ်။အာနာယဇနုဖီယပါတီကသမ္မတရောဘတ်မူဂါဘီကိုပါတီခေါင်းဆောင်အဖြစ်ကနေလဲဒီကနေ့တနင်္ဂနွေနေ့မှာဖယ်ရှားလိုက်ပြီဖြစ်ပြီးဒုတိယသမ္မတဟောင်းအီမာဆန်မနန်ကာကွာကိုပါတီခေါင်းဆောင်တဲ့အဖြစ်ခန့်အပ်လိုက်ပါတယ်။ဒုတိယသမ္မတမနန်ကာကွာကိုသမ္မတမူဂါဘီကပြီးခဲ့တဲ့သတင်းဘက်ကယာရုကဖယ်ရှားလိုက်တာဖြစ်ပါတယ်။သမ္မတမူဂါဘီရဲ့ဇနီးတဲ့ Grace မူဂါဘီကိုလည်းဇနူး PF အမျိုးသမီးအဖွဲ့ခေါင်းဆောင်အဖြစ်ကနေရောအနာယပါတီရဲ့အဖွဲ့ဝင်အဖြစ်ကနေပါပါတီခေါင်းဆောင်ပိုင်းကနေဖယ်ရှားလိုက်ပါတယ်။ရိုဟင်ဂျာအရေးမှာတရုတ်ဘက်ကပါဝင်ဖြည့်ရှင်းလေးကိုကြောင်းပြောဆိုထားတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီဟာဒီကနေ့မှာတော့မြန်မာခေါင်းဆောင်နေနဲ့တီးခြားတွေ့ဆုံပြီးရိုဟင်ဂျာအရေးဆွေးနွေးပါတယ်။သမရဦးထင်ကျော်နိုင်ငံတော်အထက်မြန်မာပုတ်ကိုဒေါန်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံဆွေးနွေးခဲ့တာပါဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးတာမှာတော့ရခိုင်ပြည်နယ်ပြည်ပခအပါအဝင်ပြည်တွင်းငြိမ်းချမ်းရေးကိစ္စကိုဆွေးနွေးခဲ့တဲ့အကြောင်းဆိုရကသတင်းထုတ်ပြန်ပါတယ်မနေ့ဖြန်တနင်္လာနေ့နေပြည်တော်မှာကျင်းပမဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးအဆင့်အစည်းအဝေးကိုတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိလာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးကမြန်မာခီးစဉ်မတိုင်ခင်ဘင်္ဂလားဒေ့ရှ်ကိုနှစ်ရက်ကြာတွားရောက်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်အရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ဥရောပသမ္မတနိုင်ငံခြားရေးမူဝါဒရေးရာအချက်အကဲဖက်ဒရီကာမိုဟာရီနီနဲ့တခြားဥရောပနိုင်ငံခြားရေးဝန်ကြီးတွေလည်းဒီကနေ့တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ကြပါတယ်ရှင်။
တရင်အချင်းချုပ်ကိုမတ်တကင်ထိုက်ကြညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမူကမှစုမှဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital ဇွန်ညံဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတောင်းယူတင်ဆက်ပေးတာဖြစ်ပါတယ် VO American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လုံးချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ခဲ့တာဖြစ်ပါတယ်ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုဝေဖန်အကြံပေးလို့ရတော့ VO ရဲ့ email လိပ်စာ bemis@voanews.com မှာစာရိုက်တာပေးပို့နိုင်ပါတယ် VO မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.